American ပြည်ထောင်စု Washington DC အခြေစိုက် VOA အသံလွှင့်ဌာနဝန်ထမ်းတွေထဲမှာ COVID-19 ရောဂါကူးစက်ခံရသူတအူတွေ့ရှိခဲ့ကြောင်း VOA ပြည်သူ့ဆက်ဆံရေးဌာနကမတ်လ20ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ Coronavirus ကူးစက်ခံရတဲ့ဝန်ထမ်းဟာမတ်လ17ရက်နေ့ထိရုံးမှာအလုပ်လုပ်နေချိန်ဖြားနာလာတဲ့အတွက်အင်ကိုချက်ချင်းပြန်သွားခဲ့ပြီးနောက်တရက်မှာပဲ Virus ကူးစက်ခံရမှုရှိမရှိစစ်ဆေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုတော့သူ့အခြေအနေပြန်လည်ကောင်းမွန်လာနေပေမဲ့ Virus ကိုချားသူတွေကူးစက်မှုမရှိအောင်တအူးတွေတီးတန့်ခွဲထားတယ်လို့ဆိုပါရယ် VOA တာဝန်ရှိသူတွေဘိုင်းကလည်းအဲ့ဒီဝန်ထမ်းမှာ virus ကူးစက်ခံရမှုရှိမရှိအဖြေမထွက်ခင်ကတည်းကရုံးတင်းမှာကြိုတင်ကာကွယ်ရေးအစီအစဉ်တွေနဲ့မြင်မြန်ဆန်းဆန်းကြက်ကြက်မက်မက်ဆောင်ရွက်ခဲ့တယ်လို့ဆိုပါရယ် VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ USAGM ခေါ် American သတင်း Agency အဖွဲ့ကြီးကလည်းဖြားနာတဲ့ဝန်ထမ်းတွေအလုပ်ပြန်လာတဲ့ဝန်ထမ်းအလုံးလုံးသွားတဲ့နေရာတလျှောက်ပိုးသက်ဆေးရည်တွေအသေးချာဖြန်းပြီးတန်ရှင်းရေးလုပ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ VOA ဝန်ထမ်းတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးအတွက် virus ကာကွယ်ရေးအစီအစဉ်တွေကိုလိုအပ်တယ်လို့တုံ့ပြန်ဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ထမ်း80ရာခိုင်နှုန်းကျော်ဟာလဲ telewall လို့ခေါ်တဲ့အိမ်တဲကအိမ်ကနေအလုပ်လုပ်နေကြပြီဖြစ်တယ်လို့ VOA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ရောဂါကာကွယ်ရေးနည်းလမ်းမှန်သမျှလိုက်နာကြဖို့နဲ့လူလူချင်းတိုက်ရိုက်ထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လည်းအဲ့ဒီထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ရှင်။